တယ်တစ်ခုလုံးမှာချက်ကဝင်တာကနေစပြီးတော့မှအစားအသောက်တွေလာပို့ပေးတဲ့အထိဆက်တွေဆက်ရုပ်တွေသုံးတဲ့ဟိုတယ်ကိုတရုတ်မှာဒီအလီဘာဘာကုမ္ပဏီကြီးကစဖွင့်နေပြီနော်ကိုသားညုံ
ဟုတ်ပါဗျာအမေဇုန်ပြီးလို့ရှိရင်တော့ကိုအောင်မြင်နေတဲ့အလီဘာဘာအွန်လိုင်းဈေးကွက်လုပ်ငန်းကြီးကပထမဆုံးအနာဂတ်ဟိုတယ်လို့ဆိုတဲ့ Fly Zoo ကိုကြက်ကြံနေတဲ့ကဟန်ချို့မှာဖွင့်လိုက်တာအလီဘာဘာရုံးချုပ်ရှိတဲ့မြို့မှာပေါ့မဆီမမွေ
ဟိုတယ်ကပေးတဲ့ဝန်ဆောင်မှုတွေကိုကွန်ပျူတာဉာဏ်ရည်တု Artificial Intelligence တို့ဆက်ရုပ်တို့သုံးပြီးတော့မှလှုပ်ထားတာအခန်းထဲမှာမိအဖွင့်အပိတ်လှုပ်တာတို့လိုက်ကအဖွင့်အပိတ်လှုပ်တာတို့ကိုစကားသံနဲ့လှမ်းခိုင်းလို့ရအောင်လှုပ်ထားတယ်ဟိုတယ်ရဲကိုဝင်ဖို့တော့နောက်ဒီဧည့်သည်တွေကြမှာဝင်လို့ရတဲ့အခန်းတွေဆိုလို့ရှိရင်လေတော့ရီကီးကတ်တွေမလိုဘူးတကားဝမှာကိုယ့်ရဲ့တင်တာကိုမှတ်မိတဲ့ဒီ face recognition စနစ်တွေတတ်ထားတယ်အစားအသောက်တွေမဟုတ်ဘူး coffee တို့အရက်တို့ဆိုလို့ရှိရင်လေဆက်ရုပ်တွေကယူလာပေးတယ်လေ
ဟိုတယ်အတွက်သီးသန့်လောက်ထားတဲ့ app ကို smartphone နဲ့ထည့်ထားရင်ဝန်ဆောင်မှုတော်များများအတွက် click လုပ်လိုက်ရုံပဲဟိုတယ်ကနေပြီးတော့ check out လုပ်မယ်ဆိုရင်လေ app ပေါ်ကနေပြီးတော့လုပ်လိုက်လို့ရတယ်နော်ဟိုတယ်လုပ်ငန်းစားသောက်ဆိုင်လုပ်ငန်းတွေမှာနီးပညာရှေ့ရောက်နေအောင်လို့တရုတ်နီးပညာလုပ်ငန်းကြီးတွေအပြိုင်ထွင်နေကြရတဲ့ဆူရဲတက်တည်ပေါ့
လူတွေအလုတ်တတ်တာစီမဲ့နီးပညာတွေထွင်နေကြတာဆိုတော့ဧည့်သည်တွေကတော့အတော်လေးသဘောကျနေကြရဲ့ရှင်ဆမ်ဝန်းဆိုတဲ့ဧည့်သည်ဆိုလို့ရှင်သူ့အတွက်အချိန်ကုန်တော်တော်တတ်တာစီတာတဲ
့我们就不需要把一些时间就花费在人工那些登记啊排队上面就是直接利用那个
ကျွန်တော်တို့ check in လုပ်ဖို့အချိန်ကုန်ခံပြီးတန်းစီစောင့်နေကြမလိုပါဘူးဝန်ဆောင်မှုတော်တော်များများကို smartphone ပေါ်ကနေလုပ်လို့ရပါတယ်ရှေ့ပြေးနေတဲ့ဤပညာတွေကြောင့်ပို့ပြီးလုံခြုံတယ်လို့တော့ခံစားရပါတယ
်လူတွေလုံနေကြအလုပ်တွေမှာဒီဆက်တွေဆက်ရုပ်တွေအစားထိုးလာကြမှာတချို့ကတော့စိုးရိမ်နေဒီဟိုတယ်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေကတော့တိတ်ဆိတ်မပူဘူးလို့ဆိုတာပဲ
အာ因為機械或是機器人的話它只是去做一些
ဆက်ရုပ်တွေကအစားထိုးနေရယူသွားမယ်ဆိုပြီးကျမကတော့စိတ်မပူပါဘူးရှင်ဒီဟိုတယ်မှာဆက်တွေဆက်ရုပ်တွေကရိုးရိုးရှင်းရှင်းဝန်ဆောင်မှုတွေကိုပဲပေးနိုင်တာပါဝင်နှန်းတွေကမှပိုကောင်းတဲ့ဝန်ဆောင်မှုတွေကိုလုပ်ပေးနိုင်တာလေဆက်ရုပ်တွေရဲ့အကူအညီကြောင့်အချိန်ကုန်အများကြီးတက်တာလို့ဧည့်သည်တွေကိုကျမတို့ပို့ပြီးကောင်းကောင်းပြည့်စုံလို့ရတာပေါ့ရှင
်ဤပညာကိုအဓိကအားကိုးထားတာမလို့အဆအဆအဆင်ပြေတယ်လို့မြင်တဲ့သူရှိတယ်လို့ကိုယ့်ရဲ့မျက်နှာကိုမှတ်မိနေတာမျိုးကိုယ့်ရဲ့ data ချက်လက်တွေမှတ်ထားတာမျိုးဤပညာတွေကြောင့်လုံခြုံရေးပိုင်းမှာစိုးရိမ်သူတွေကလည်းရှိတယ်ဗ
ျ Fly Zoo Hotel ရဲ့အမှုဆောင်အရာရှိချုပ် CEOဝမ်ကျွန်းကတော့ဧည့်သည်တွေရဲ့လုံခြုံရေးကသူတို့ရဲ့ပထမဦးစားပေးလို့ဆိုတာပဲ
We already considering about this kind of issue. First of all, we will completely comply with the local government.
ဒီကိစ္စတွေကိုကျွန်တော်တို့ထက်တွက်ပြင်ဆင်ထားပြီးသားပါဒေသခံအစိုးရကချမှတ်ထားတဲ့စည်းကမ်းတွေဥပဒေတွေကိုအပြည့်အဝလိုက်နာပါတယ်။နောက်ကျွန်တော်တို့ရဲ့စနစ်က cloud ကိုအခြေခံမှုလာတဲတဲ့ဧည့်သည်တဦးချင်းစီရဲ့လုံခြုံမှုနဲ့ data အချက်လက်တွေမပေါက်ကြားစေရေးကိုအခိုင်အမာကာကွယ်ထားနိုင်ပါတယ်
တကယ်တော့ဒီနိုင်ငံတော်တော်များများမှာဟိုတယ်လုပ်ငန်းကြီးတွေကဤပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့သူတို့ဟိုတယ်တွေကိုခေတ်ရှည်ပြေးနေအောင်လို့စူးစမ်းနေကြတာပဲရှင် Artificial Intelligence တို့ကွန်ပျူတာကိုရက်တခုထဲမှာချိန်ထားတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်တုံ့ပြန်နိုင်တဲ့ Internet of Things ဤပညာတို့သုံးပြီးတော့လှုပ်ထားတဲ့ဟိုတယ်တွေလည်းမနှဲပါဘူး AI လို့အတော်ကခေါ်တဲ့ Artificial Intelligence ကွန်ပျူတာဉာဏ်ရည်တုကတော့ညာအထက်ဆုံးလူသားတွေလုံနိုင်တာထက်ကိုလုံနိုင်တဲ့အစွမ်းရှိသလိုအသုံးမကျဆုံးသူတော်မှဒီမမှားတဲ့အမှားမျိုးလဲလုံတတ်ကြတယ်။ကွန်ပျူတာကိုဖြစ်နိုင်ခြေရှိတာတွေအထက်ထက်မှတ်ခိုင်းပြီးတော့ဉာဏ်ရည်တုကိုဖန်တီးထားတာမျိုးပါ။အဲဒါကြောင့်ဒီပန်းသီးကိုဆက်ကမြင်လိုက်တာနဲ့ပန်းသီးလိုသိနေတာမျိုးအယောင်ဆိုရင်လဲဒါကတော့အနီအောင်ဒါကတော့အပြာအောင်ဆိုတာမျိုးဆက်ကခွဲခြားသိနေအောင်တီထွင်ထားတာလေ
။အလိုလျောက်မောင်းနိုင်တဲ့ self driving car တို့ကွန်ပျူတာကိုအလိုလိုမှတ်မိတဲ့ face recognition တို့ဆိုတာ AI စနစ်ကိုတုံးထားကြတာပါ။စေပညာပိုင်းမှာလည်း AI နည်းကိုအတော်လေးသုံးလာကြပါတယ်ဥပမာတချို့ကင်ဆာယောဂါနဲ့ဆိုင်တာဆိုလို့ရှိရင်လူနာကိုစက်နဲ့စကန်ဖတ်လိုက်တာနဲ့ဒီလူနာရဲ့ကင်ဆာယောဂါအခြေအနေဘယ်လိုရှိနေပြီလဲဆိုတာကိုစက်ကဒီကြွမ်းကျင်သူတွေတက်တော်မှာပို့ပြီးတော့သိနေတာတွေရှိတယ်ဗျ
AI ဉာဏ်ရည်တုတွေကိုအခြေခံတဲ့လုပ်ငန်းတွေမှာစီးပွားရေးအကျိုးအမြတ်များနိုင်တယ်လို့ဤပညာကြွမ်းကျင်သူတွေကခန့်မှန်းထားကြတယ်2030ခုနှစ်မတိုင်ခင်မှာဒီ AI ကြောင့်မို့လို့ကမ္ဘာစီးပွားရေး16 trillion တိုးလာနိုင်တယ်လို့တွက်ထားကြတယ်လို့ Forbes Magazine ဆောင်းပါးတစ်ခုထဲမှာပြောထားတယ်ရှင် American အပါအဝင်ဒီဤပညာတိုးတက်တဲ့နိုင်ငံတွေမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေမြို့ပြသယ်ယူပို့ဆောင်ရေးလုပ်ငန်းတွေဒီလေယာဆိုင်ပျိုးရေးလုပ်ငန်းတွေအလုပ်ကိုင်ရှာဖွေရေးဈေးကွက်တွေဗန်နာရေးလုပ်ငန်းတွေမှာဒီ AI ကြောင့်မို့လို့တိတိတတ်တာပုံစံတွေပြောင်းလာနိုင်မယ်တဲ့
စီးရေးကာကွယ်ရေးပိုင်းမှာ AI ကွန်ပျူတာဉာဏ်ရည်တုသုံးပြီးတော့တီထွင်နေကြတာကိုလည်းမမေ့နဲ့ဘူးလေAmerican စစ်တပ်မှာဆိုလို့ရှိရင် Joint Artificial Intelligence Center GAIC ဆိုတဲ့ဌာနတစ်ခုတော့မှဖွင့်ထားတယ်။ AI Next ဆိုပြီးတော့လေးလာဖို့ဒေါ်လာတန်း2000သုံးမယ်လို့တော့မှကြေညာထားတာ။သိပ္ပံပညာနဲ့ဆိုင်တဲ့လေးလာမှုတွေမှာလည်း AI အတွက်ဒေါ်လာတန်းရာနဲ့ချီပြီးတော့သုံးနေကြပါတယ်။
AI နဲ့ဆိုင်တဲ့သုတေသနလုပ်ငန်းပိုင်းမှာ American ကအခုလိုငွေကြေးအမြောက်အများရင်းနှီးပြီးတော့လေ့လာနေပေမဲ့ AI အခြေခံတဲ့လုပ်ငန်းသုံးပိုင်းမှာကျတော့တရုတ်ကဥဆောင်လွှမ်းမိုးထားမဲ့ပုံရတယ်ရှင်။ တရုတ်မှာဒီအစိုးရကိုယ်တိုင်က AI နည်းပညာတိုးတက်အောင်လို့မဟာဗျူဟာချပြီးတော့လုပ်နေတာလို့တရုတ်နိုင်ငံဆိုင်ရာဒီ Google ကုမ္ပဏီအကြီးအကဲဟောင်း Kai-Fu Lee ကပြောပါတယ်အနာဂတ်တရုတ်စီးပွားရေးတိုးတက်ဖို့ဆိုလို့ရှိရင်ဒီ AI ကတိတ်ကိုအရေးပါတယ်ဆိုတာကိုတရုတ်အစိုးရကကောင်းကောင်းသိတယ်တဲ့အဲဒါကြောင့်လဲ2030မတိုင်ခင်မှာတရုတ်ရဲ့ဒီ AI အခြေခံနည်းပညာတွေကကမ္ဘာမှာထိပ်တန်းရောက်နေအောင်လို့အစိုးရကအစီအစဉ်ချလုပ်နေတာကိုသားညုံရ
အခုဒီ2019ခုနှစ်မှာ AI နည်းပညာနဲ့ဆိုင်တဲ့တီထွင်မှုသစ်သတင်းတွေကတော့ကြားနေရအောင်ပါပဲပြောမယ်လားပြောတာလူတွေရဲ့အုံနောက်လိုမျိုးကွန်ပျူတာကခွဲခြားဆုံးဖြတ်နိုင်စွမ်းရှိအောင်လုပ်တဲ့ AI ဉာဏ်ရည်တုတွေရှိလာလိမ့်မယ်ဆိုတာ18ရာစုလောက်ခဲကဒီသိပ္ပံပညာရှင်တွေကကြိုတွက်ထားပြီးသားပြင်သစ်ကတွေးခေါ်ပညာရှင်သင်္ချာပညာရှင်ကြီး René Descartes ကတနေ့ကျရင်ဆက်တွေကလူတွေလိုမျိုးစဉ်းစားနိုင်ဆုံးဖြတ်နိုင်လိမ့်မယ်လို့1639ခုနှစ်လောက်ခဲကကြိုပြီးတော့ခန့်မှန်းထားခဲ့ပြီးသား
AI နဲ့သုံးပြီးတော့ဒီအသံနဲ့အမေးအဖြေလုပ်နိုင်တဲ့ Apple ရဲ့ Siri တို့ Amazon ရဲ့ Alexa တို့ Google ရဲ့ OK Google တို့ Samsung ရဲ့ Bixby တို့ဆိုတာအခုမှသုံးနေကြတာတကယ်တော့ဒီ MIT နည်းပညာတက္ကသိုလ်ကြီးကပညာရှင်တယောက်က Eliza ဆိုတဲ့ဒီကမ္ဘာပထမဆုံးစကားပြောနိုင်တဲ့ဆက်ရုပ် Chatbot ကို1966ခုနှစ်ထဲကထွင်ထားပြီးသား
1999ခုနှစ်တုန်းကလည်း IBM ထွင်တဲ့ Super Computer ကကမ္ဘာစစ်တူရင်ချန်ပီယံ Garry Kasparov ကိုအနိုင်ကစားခဲ့သေးတယ်မဟုတ်လားဗျအဲ့ဒါဆိုရင်လေဒီနေ့ AI ဆန်နဲ့တွေ့ရင်တော့တကယ် AI နေမဟုတ်ဘူးပေါ့ဒါပေမဲ့ရွှေ့နိုင်ကြည်ရှိသမျှအကွက်တွေအားလုံးကိုကွန်ပျူတာကတွက်ချက်ရွှေ့နိုင်အောင်လို့တီထွင်ခဲ့လို့ကဘာမှာအတော်ဆုံးဆိုတဲ့သူကိုဆက်ကနိုင်အောင်ကစားနိုင်ခဲ့တာပဲမဆူမမော
2016ခုနှစ်တုန်းကလည်းဒီ AlphaGo ဆိုတဲ့ဆက်ကရွှေ့နိုင်တဲ့အကွက်ပေါင်းတသိန်းကျော်ရှိတဲ့တောင်ကိုရီးယားက Go ကစားနည်းကိုအနိုင်ကစားခဲ့လို့တမိုင်းနောက်တင်ခဲ့သေးတယ်လေကိုသားညုံဦးရဲ့ Go ကစားနည်းချန်ပီယံ Isei တို့နဲ့ဒီ AlphaGo တို့ကစားကြတာငါးပွဲမြောက်မှာ Isei တို့ကလက်မြောက်အရှုံးပေးခဲ့ရတော့တာပဲအခုပြောခဲ့သလိုဒီ AI ဉာဏ်ရည်ထုသုံးပြီးတော့မှစမ်းသစ်တဲ့တီထွင်မှုတွေလုပ်နေကြတာကတော့အကဏ္ဍအစုံပါပဲအလိုလျောက်မောင်းနိုင်တဲ့မော်တော်ကားတွေနဲ့ပတ်သက်တဲ့ဖန်တီးမှုအစ်စ်အကြောင်းတွေအပါအဝင် AI နဲ့ဆိုင်တဲ့သတင်းတွေအခု2019ခုနှစ်ထဲမှာပို့ပြီးတော့ကြားလာရအောင်မှာကတော့သိကြပါရစေ။